ညာရေးမြင့်တင်မှုအကောင်အထည်ဖော်ဆောင်ရေးလုပ်ငန်းကော်မတီကရေးဆွဲတင်ပြလာတဲ့အစိမ့်ပညာရေးဆိုင်ရာမူဝါဒများမူကြမ်းကိုရန်ကုန်တက္ကသိုလ်ဆရာများအသင်းနဲ့တက္ကသိုလ်အသီးသီးကကျောင်းသားသမဂ္ဂတွေကအပြင်းထန်ကန့်ကွက်နေကြပါတယ်။အဓိကအားဖြင့်တက္ကသိုလ်တွေကိုဘိုးဦးစီးချုပ်ကင်မှုတွေနဲ့ဒီမူဝါဒမှအသက်သွင်းထားတာကြောင့်လို့တက္ကသိုလ်ဆရာများအသင်းအတွင်းမှုကပြောပါတယ်။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA သတင်းတော့ကိုအောင်ရဲမောင်မောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ။
အစိမ့်ပညာရေးဆိုင်ရာမူဝါဒမူကြမ်းမှာပါရှိတဲ့တက္ကသိုလ်မူဝါဒမှာဘိုးဦးစီးချုပ်ကင်မှုကိုပြန်လည်အသက်သွင်းတဲ့ပုံစံဖြစ်နေတာကြောင့်ရန်ကုန်တက္ကသိုလ်ဆရာဆရာမအသင်းနဲ့တက္ကသိုလ်အသီးသီးကကျောင်းသားတက်မကတွေကဒီဇင်ဘာလ26ရက်နေ့တောက်လျှောက်ကန့်ကွက်မှုတွေပြုလုပ်နေတာလို့ရန်ကုန်တက္ကသိုလ်ဆရာများအသင်း UDA ရဲ့အတွင်းရေးမှူးလည်းဖြစ်ရန်ကုန်တက္ကသိုလ်နိုင်ငံတကာစတင်ပညာဌာနရဲ့တက်ထောက်ခရီးကလည်းဖြစ်တဲ့ဒေါက်တာဆိုင်းဆန်မျိုးထွန်းကပြောပါတယ်
အဲကျွန်တော်တို့ကတော့ဒီလိုလိုဆယ်ဟိုမှာဘုသမီးကကန့်ကွက်စာပေါ့နော်မနေ့ကတော့ကျောင်းသားတက်မကဆွေးဆိုရတယ်ကန့်ကွက်စာထုတ်ပါတယ်ကျွန်တော်တို့ထပ်ထုတ်ပါမယ်ဒီဟာလေဒါဖက်ကလည်းတက်တူအာပိုင်းရပါတယ်ဆိုဒီဆရာလေးကိုပေါ့နော်ကျွန်တော်တို့အကျဉ်းဖွဲ့တွေကိုတနည်းနည်းတနည်းအားဖြင့်ချိတ်ဆက်ပြောဆိုလာတော့ရှိပါတယ်ဒါပေမဲ့ကျွန်တော်တို့ကသူတို့ချိတ်ဆက်ပုံကိုမကြိုက်ပါဘူးကျွန်တော်တို့ကိုဥမာဒါတင်းဆိုအကျဉ်းဖွဲ့နေနဲ့ဆွေးရောင်းတယ်သိစဖို့ကျွန်တော်တို့ကတော့ဖြစ်စီချင်တာဒါနဲ့ချိတ်ဆက်လာတဲ့ပုံကအခုဟာကဟိုဒီတိုင်းလူမှုရေးသဘောအရဖော်ပြောတယ်ဆိုရယ်ဆိုပုံစံမျိုးလည်းရှိရယ်နိ
ပညာရေးမြင့်တင်မှုအကောင့်တွေဖော်ရေးလုပ်ငန်းကော်မတီကရေးဆွဲတင်ပြလာတဲ့အစိမ့်ပညာရေးဆိုင်ရာမူဝါဒမူကြမ်းကိုဒီဇင်ဘာလ24ရက်နေ့တုန်းကနိုင်ငံရေးပါတီတွေနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေကိုချပြခဲ့တာပါအဲ့ဒီမူဝါဒမူကြမ်းမှာပါဝင်တဲ့တက္ကသိုလ်များဘ ਹੁ ကောင်းစီဟာတက္ကသိုလ်တွေအပေါ်မှာကိုယ်ပိုင်အုပ်ချုပ်ခွင့်ပေးတဲ့သဘောမတက်ရောက်ဖဲမူလကအစိမ့်ပညာရေးဦးစီးဌာနကိုပြန်ပြီးတော့အသက်သွင်းတဲ့သဘောတက်ရောက်နေတာကြောင့်ပညာရေးလောကအသံဝင်ကလက်မခံနိုင်တာဖြစ်တယ်လို့ဒေါက်တာဆိုင်းဆိုင်မျိုးထွန်းကပြောပါတယ
်အဓိကကတော့သူတို့ကတော့တက္ကသိုလ်များဘ ਹੁ ကောင်းစီဆိုပြီးဖွဲ့မယ်ဗျအဲ့ဒီထက်မှပါမောက်ခချုပ်ကြတာ55000ခိုင်လုံးတော့လေနောက်ဖွဲ့စည်းပုံတွေကညွန်ချုပ်လို့သူချုပ်လို့ပေါ့ကျွန်တော်တို့ဖတ်မိတော့ပေါ့အဲ့ဒါကြီးပါမယ်ပေါ့နောက်ကျောင်းသားကိုယ်စားလှယ်ဆရာကိုယ်စားလှယ်တွေကတော့တက်ရောက်ဖွင့်ရှိတယ်ဆုံးဖြတ်ချက်ချတဲ့နေရာတွေမှာသိအရေးပါတဲ့ပုံမှာရှိလို့သူတို့ရေးထားတဲ့ဟာအဲ့တော့တောက်တခုထူးခြားတာကသူကဘ ਹੁ ကောင်စီလို့ပြောပြီးတော့တက္ကသိုလ်တခုချင်းနဲ့ဆိုင်နဲ့ထုတ်ချုပ်ရေးကောင်စီမရှိတာတွေ့တာသူကတက္ကသိုလ်ဆိုပြီးတော့အစုအဖွဲ့အဲ့လိုမျိုးတနည်းအားဖြင့်တော့ဒါကဒါသူ့မှာအရင်ပုံစံနဲ့မထူးပေါ့ဗျာ။နောက်အရင်စဉ်းစားပညာဦးစီဌာနအတွင်ပြောင်းပြီးတော့ကတနည်းအားဖြင့်တက္ကသိုလ်တွေပြန်ပြီးတော့ချုပ်ကင်ဖို့ကြိုးစားတယ်လို့ကျွန်တော်တို့ကတော့ယူဆသိဟာအဲ့လိုမျိုးလေ။ဟု
တ်။ဒါမဲ့တော့အစည်းအဝေးတွေအတွင်းမှာတင်သွင်းဖို့ရှိတဲ့ဒီမူဝါဒကျမ်းကိုပညာရေးဝန်ကြီးဌာနကအစိမ့်ပညာရေးနဲ့ပတ်သက်တဲ့မူဝါဒကိုတင်သွင်းမှာဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပညာရေးကွန်ရက်ကဦးစီးတဲ့နိုင်ငံလုံးဆိုင်ရာပညာရေးကွန်ရက်ကလည်းမူဝါဒတရက်ကိုအပြိုင်တင်သွင်းမှုရှိနေပြီးတော့ပညာရေးဝန်ကြီးဌာနဘက်ကမူဝါဒမှာကန့်သတ်မှုတွေပါရှိနေတာလို့ရန်ကုန်စီးပွားရေးတက္ကသိုလ်ကကျောင်းသားတက်မကအဖွဲ့ဝင်ကိုစီသူမောင်က VOA ကိုပြောပါတယ
်ဟုတ်သူတို့ပြထမ်းမယ်ဟိုပါဘောနော်ဥပဒေမူကြမ်းကအခုကျွန်တော်တို့လွတ်တော်မှာအပြိုင်တင်မှာပေါ့နော်အခုကျွန်တော်တို့ NNG လို့ခေါ်တယ်မြို့သားပညာရေးဟိုဟိုဒီမြို့သားပညာရေးဥပဒေမူကြမ်းဆွဲထားတဲ့နိုင်ငံလုံးဆိုင်ပညာရေးကြံကြောင်းလဲမှုကွန်ရက်ကဟလာဒီဟိုရေးဆက်တင်သွင်းမယ်ပြည်သူ့တော်ရေးဆက်တင်သွင်းတင်သွင်းမယ်ဥပဒေဆိုတာလဲတစ်ခါကကြည်လာမယ်ပညာရေးဝန်ကြီးဌာနအသိဟိုပညာရေးအသိမြင့်တင်ကော်မတီကနေဆွဲတဲ့အခုဒီကက်ကတူနာဘိုကောင်စီဖွဲ့စည်းရေးမူကြမ်းဆိုတာလဲကြည်လာမယ်ဟုတ်ဒီနှစ်ခုကိုကျွန်တော်ရှင်တယ်ရေးလေးလာလိုက်တဲ့အခါမှာတော့ဘာသာတွေ့ရလဲဆိုတော့အခုဒီပညာရေးဝန်ကြီးဌာနနေပြီးတော့ဟလာအခုဒီရေးဆက်တင်တဲ့ဥပဒေဟာကျွန်တော်တို့လိုချင်တဲ့ဟိုဒီ university autonomous university ကိုဥတီရတာမတွေ့ရတဲ့အပြင်ဘကောကပြန်ထုတ်ကင်ဖို့အတွက်ကိုဟလာပြန်ပြီးတော့ဟိုပြင်ဆင်လာတာကိုကျွန်တော်တို့တွေ့ရတယ်
။ပညာရေးအစိမ့်မြင့်တင်မှုအကောင့်တွေဖွဲ့ရေးလုပ်ငန်းကော်မတီကရေးဆွဲတင်ပြလာတဲ့အစိမ့်မြင့်ပညာရေးဆိုင်ရာမူဝါဒတွေကိုပညာရေးလောကအသံဝင်ကလုံးဝလက်မခံနိုင်တဲ့အတွက်ဒီဇင်ဘာလ29ရက်နေ့မှာရန်ကုန်တက္ကသိုလ်ဆရာဆရာမများအသင်းနဲ့ကျောင်းသားသမဂ္ဂတွေအကြားမှာအစည်းအဝေးတရက်ကျင်းပပြီးတော့ကန့်ကွက်ဖို့တွေထပ်မံလှုပ်ဆောင်မှာဖြစ်တယ်လို့ကိုစီသူမောင်ကပြောပါတယ်။ဖဇဗလာဆွဲလက်ထက်မှာတုန်းကတက္ကသိုလ်တွေဟာကိုပိုင်အုပ်ချုပ်ခွင့်တွေရှိခဲ့ပြီးတော့တက္ကသိုလ်တွေဟာပညာရေးဝန်ကြီးဌာနရဲ့အောက်မှာမဟုတ်ဘဲနဲ့တိကျရပ်တည်နိုင်ခဲ့တာပါ။ဒါပေမဲ့တော်လိုင်းကောင်စီတက်လာပြီးတဲ့နောက်မှာတော့တက္ကသိုလ်ရဲ့ကိုပိုင်အုပ်ချုပ်ခွင့်ဟာလည်းဆုံးရှုံးသွားခဲ့ရတာဟာအခုနောက်ဆုံးသမ္မတဦးသိန်းစင်လက်ထက်တည်ဖြစ်တယ်လို့ပညာရေးအသံဝင်ကပြောဆိုနေကြတာပါခင်ဗျာ။